တရှင်များမင်္ဂလာပါရှင်ဓမ္မဩဇာဆိုတာကအကျဉ်းအဖြစ်ပြောရရင်ဓာတုနီးလက်နဲ့ထုတ်လုပ်ထားတာဖြစ်ပြီးတဘာဝမြေဩဇာကတော့တည့်ရွက်ဆေးနဲ့တလိမ့်ဆန်ဆုပ်ပစ်ပစ္စည်းတွေကနေထုတ်လုပ်ထားတာဖြစ်ပါတယ်မြန်မာနိုင်ငံဟာစိုက်ပျိုးရေးနိုင်ငံဖြစ်တဲ့လျောက်ဓမ္မဩဇာဈေးကွက်လိုအပ်ချက်ကြီးကြီးမားမားရှိနေတာကြောင့်ပြည်တွင်းသားမကပြည်ပကပါတင်သွင်းနေရတာပါဟိုးရင်ကအစိုးရပိုင်းစက်ယုံကြီးလေးယုံကနေပလဲဓမ္မဩဇာကိုထုတ်လုပ်ခဲ့ပေမဲ့အခုအခါမှာစက်ယုံတယုံကပဲထုတ်လုပ်နေပြီးပုဂ္ဂလိကထုတ်လုပ်မှုအပိုင်းကလောက်ကင်လာတာကိုတွေ့ရပါတယ်။2012ခုနှစ်ဒီဇင်ဘာလ5ရက်နေ့အထိအိမ်မှာဖော်ပြထားတဲ့အတိုင်းစံချိန်စံညွှန်းတွေကိုကော်မတီကဓာတ်ခွဲစစ်စစ်ပြီးအသုံးပြုရန်တင်ကြောင်းအတိအမှတ်ပြုလက်မှတ်ထုတ်ပေးထားတဲ့မြေဩဇာ900လောက်မှာပြည်တွင်းထုတ်က300လောက်ပါဝင်ခဲ့ပြီးတရားဝင်မြေဩဇာလောက်ကင်ခွင့်ရကော်မတီက240ကျော်ရှိနေခဲ့ပါတယ်ဓမ္မဩဇာတွေထဲမှာအချို့အမှတ်တံဆိပ်တွေကစစ်စေးရေးအဖွဲ့ကိုမှတ်ပုံတင်တုန်းကတမျိုးတကယ်ဖြန့်ဖြူးရောင်းချတဲ့အခါအဟာရအပြည့်မပါလာတာစိုက်ပျိုးရေးအတွက်စိုးကျိုးဖြစ်စေတဲ့ဓာတုပစ္စည်းတွေပါလာတာမြေဩဇာအိတ်ခွန်မှာအမှန်မပါတဲ့အဟာရဓာတ်အညွှန်းတွေပို့ပြီးရိုက်နှိပ်ဖော်ပြတာတွေဈေးကွက်ထဲမှာရှိနေပါတယ်တောင်သူတွေဟာဓာတ်မြေဩဇာမှာပါဝင်တဲ့ဓာတ်တွေဟာမြေကြီးအတွက်ဘလို့တက်ရောက်နိုင်တဲ့ဆိုတာကိုမသိကြတဲ့အပေါ်အယောင်ဆိုင်တွေကလည်းကုန်တယ်တွေလာဖို့တဲ့ပစ္စည်းကိုပဲထိုးရောက်ကြတဲ့အခါဘေးထွက်ဆိုးကျိုးတွေကနှီးမျိုးစုံနဲ့ပိုများလာခဲ့ပါတယ်ဈေးကွက်ထဲကစံမမီဓာတ်မြေဩဇာတွေကိုတပ်ဆိုင်ရာမှာစစ်ဆေးပေးဖို့တောင်းဆိုတဲ့အခါမှာကုမ္ပဏီတွေကသာကာကွယ်ထားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးစိုက်ပျိုးရေးနှီးပညာပေးအထောက်အကူပြုအဖွဲ့ရှမ်းပြည်နယ်လာရှိုးမြို့နယ်မှာကိုတိုးတက်နိုင်ကပြောပါတယ
်ဒီဓာတ်မြေဩဇာတွေကစံနေရှိနေတဲ့အိတ်ကိုကျွန်တော်တို့စစ်ဆေးမယ်ဆိုရင်လည်းနိုင်ငံတော်အစိုးရဌာနမှာပဲစစ်ဆေးမှာတရားဝင်မှာဖြစ်တယ်စစ်ဆေးလို့တခြားဓာတ်မြေဩဇာတွေဖြည့်ပေးပြီးတော့ရရှိရတဲ့အဖြေကိုလည်းဘယ်လိုလုပ်မလဲဆိုတဲ့အဖြေမျိုးပေါ့နော်ဓာတ်မြေဩဇာနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတော်အစိုးရစစ်ဆေးဌာနတွေမှာကောင်းတဲ့နမ ాయి အနေနဲ့စစ်စေးရရှိတဲ့အဖြေတွေကကိုယ်မျိုးတရားဆွဲဆိုနိုင်ခြင်းမရှိဘူးဆိုတာကျွန်တော်တို့ကြားသိရပါလေ
။ဒီအချက်တွေအရဓာတ်မြေဩဇာတွေဟာတပ်ဆိုင်ရာမှာမှတ်ပုံတင်ဖို့အတွက်အရေးအသွေးအပြည့်အဝနဲ့ဆောင်ရွက်ခဲ့ကြပေမဲ့ဈေးဝက်ကိုဖြန့်နေတဲ့အဲ့ဒီဓာတ်မြေဩဇာတွေထဲမှာ ਉਹ ပဲအညွန်တိုင်းပန့်အောင်ဘလို့ကြက်မှတ်မလဲဆိုတာတွေရဲ့ကုမ္ပဏီတစ်ခုကထုတ်တဲ့ဓာတ်မြေဩဇာတိုင်းကိုတကယ်မှတ်ပုံတင်ရသလားဆိုတာရဲ့အိတ်ထဲမှာပါနေတဲ့ပစ္စည်းတွေရဲ့အရေးအသွေးကတကယ်ပဲစံမီနေသလားဆိုတာတွေကတောင်သူတွေအတွက်အရေးကြီးတဲ့ကိစ္စတွေဖြစ်နေပါတယ်။ဘာကြောင့်လဲဆိုရင်တုံးလိုက်တဲ့မြေဩဇာမှာအရေးအသွေးမမိတာကိုသိရင်အချိန်မီသေးရင်ထပ်ဝယ်ပတ်လို့ရပေမဲ့အရေးအသွေးပိုင်းနဲ့ပတ်သက်ပြီးတောင်သူတယောက်အနေနဲ့သိကိုမသိနိုင်တဲ့အတွက်ပြဿနာရှိနေပါတယ်။စိုက်ပျိုးရေးကိုလောက်ကင်နေတဲ့တောင်သူတွေဟာကိုတက်နိုင်တဲ့ငွေကြီးပမာဏနဲ့တိနံဈေးကွက်အခြေအနေပေါ်မူတည်ပြီးဓာတ်မြေဩဇာကိုမဖြစ်မနေအသုံးပြုကြတာပါဘ누구ကဘယ်ဈေးသုံးလို့အသီးနှံနေကောင်းတယ်ဘ누구ကဘယ်ဓာတ်မြေဩဇာကိုသုံးလို့အထွက်ကောင်းတယ်ဆိုတာမျိုးကိုနားဆွင့်ပြီးသုံးနေကြတာပါဓာတ်မြေဩဇာရဲ့ဘေးရွက်ဆိုးကျိုးတွေကိုစိုက်ပျိုးတဲ့တောင်သူတွေကမသိကြပါဘူးတောင်သူတွေရဲ့ဓာတ်မြေဩဇာသုံးဆွဲမှုကိုကြည့်ရင်တစ်မျိုးတည်းသုံးတာထက်နှစ်မျိုးသုံးမျိုးပါတဲ့ရောတွေကိုသုံးလာတာများလာပါတယ်ဒီနေရာမှာပြောစရာရှိတာကတောင်သူတွေရဲ့လယ်မြေမျိုးမျိုးမှာပိုတက်ဆီယမ်နိုက်ထရိုဂျင်ဖော့စဖော့ရက်သုံးမျိုးလုံးလိုအပ်နိုင်ပါမလားရောင်းချသူတွေရောဆက်ထားတဲ့15ပတ်လည်အချိုးကရောမြေယာတိုင်းလိုအပ်ပါမလားဆိုတာတွေကမေးစရာရှိနေပါတယ်လက်ရှိအနေထားဒီတောင်သူတဦးတယောက်စီရဲ့မူလမြေဩဇာအခံပေါ်မူတည်ပြီးပိုတက်ဆီယမ်နိုက်ထရိုဂျင်ဖော့စဖော့ရက်ကိုထည့်သွင်းရမယ်ဆိုတာမျိုးတွေမိမိမြေယာမှာမလိုအပ်ဘဲထည့်ကျွေးမိတဲ့မြောစာအဖိုးတွေကအချင်တက်အငန်တက်တွေဖြစ်ပေါ်ပြီးမြေတွေပျက်စီးနိုင်တဲ့ဆိုတာတွေကိုအသိပညာပေးတဲ့အဖွဲ့လုံးဝမရှိသေးတာပါပဲကုမ္ပဏီတွေကပညာပေးတဲ့ဆိုတာကလည်းသူတို့ပစ္စည်းရောင်းချဖို့ကိုပဲဈေးကွက်ဆင်းတာမျိုးဆိုတော့တောင်သူကသူတို့ပြောသမျှယုံပြီးသုံးရတဲ့အနေထားမှာမြေဩဇာအည်သွေးတွေကတဖြည်းဖြည်းစိုးတဲ့ဆိုးလာဖို့ပဲရှိလာနိုင်ပါတယ်။အည်သွေးမမီတဲ့ဓာတ်မြေဩဇာတွေကြောင့်တောင်သူတွေကြုံတွေ့ရတဲ့အခက်အခဲနဲ့ပတ်သက်ပြီးအေယာဝတီတိုင်းအတောက်မြို့မှာတောင်သူဥမြင့်သိန်းကအခုလိုပြောပါတယ်
။ဓာတ်တွေပတ်တဲ့အခါမှာအည်သွေးမမီတော့အပင်နေရာတန်ဆွမ်းပန်းနေတော့မတန်ဆွမ်းတဲ့အတွက်အာရုံရှိနေပြီးပိုးတွေဝင်တတ်ပါတယ်။လုပ်ငန်းတွေမှာဒါစားကိုဒီကျင်းနဲ့ပဲ့ရမယ်အစားနှစ်ကျင်းပဲ့ရတယ် 哎，这白子老就没学出门了，这娃的出出手机吧嘞。
大家，也对我们米的米油啥的都理解了哈。塞表一龙眼嘛，我姐眼里瞄两目过，大爷体格比，这帮我们好的米油啥的耶，老实对，别说手脚的个，奶奶面。你个别细细的路，也行嘛嘞。这帮我给伢生的对吧？别细烂烂那家，这生伢单位细度的奶奶，咱苗家的个路爱的路，咱们试试也有的嘛家，真别来呀吧嘞。结束的嘛嘞，行，今嘛去苗对吧？